21ရာစုပင်လုံကြီးလာခံတတိယအစည်းအဝေးကဆွေးနွေးချက်ဆုံးဖြတ်ချက်တွေကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှမနေ့ကအတည်ပြုရာမှာညီလာခံကိုတင်သွင်းတဲ့အချက်14ချက်ကိုအတည်ပြုနိုင်ခဲ့ပြီးဒီကနေ့မှလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ပါတယ်။၄ချိန်မြောက်ရှိလာပြီဖြစ်တဲ့ဒီညီလာခံကိုနိုင်ငံရေးအရာတိုးတက်မှုအဖြစ် UPDJC ကသုံးသပ်ပါတယ်။နေပြည်တော်မှာကိုယ်တိုင်သတင်းယူနေတဲ့ VOA သတင်းတော့ကိုမိုးစောပြောပြမှာပါ။
ဟုတ်ကဲ့ဒီလ17ရက်နေ့ကနေ16ရက်နေ့အထိကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးမှာကဏ္ဍကြီး5ရက်အနက်ကနိုင်ငံရေးကဏ္ဍစီးပွားရေးကဏ္ဍလူမှုရေးကဏ္ဍနဲ့မြေယာကဏ္ဍ၄ခုအတွက်စုစုပေါင်း14ချက်ထည့်သွင်းခဲ့ရမှာဒီချက်တွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေက၄ရက်ကြာဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးချက်တွေကိုတနင်္ဂနွေနေ့မှာကျင်းပတဲ့18ကြိမ်မြောက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှာပြန်လည်သုံးသပ်ပြီးအားလုံးကိုအတည်ပြုနိုင်ခဲ့ကြောင်းညနေပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UPDJC ရဲ့အတွင်းမှုဦးစော်ထေးကပြောပါတယ်
။နိုင်ငံရေးက၄ချက်၊စီးပွားရေးက၁ချက်၊လူမှုရေးက၅ချက်၊လူရာနဲ့သဘောပေါက်ခွင့်ချက်၅ချက်ပေါ့နော်။ဒီလာကံကိုတင်သွင်းခဲ့တဲ့14ချက်မှာအခုနောက်ဆုံးကျွန်တော်တို့အစုဖွဲ့လိုက်ပြီးဆွေးနွေးတယ်၊ကဏ္ဍလိုက်ပြီးဆွေးနွေးတယ်၊ပြီးရင်အစုဖွဲ့လိုက်ပြန်ဆွေးနွေးပြီးတော့ UPDJC မှာနောက်ဆုံးပြန်ပြီးတော့အတည်ပြုပါ။အတည်ပြုတော့ဒါကြောင့်တင်ခဲ့တဲ့စရိတ်ချက်တိုင်းပဲကျွန်တော်တို့ရရှိပါမယ်
UPDJC ကအတည်ပြုလိုက်တဲ့အချက်14ချက်ကိုတင်းနှင်းလာနေမှာပြည်ထောင်စုသဘောတူစာချုပ်မှာထည့်သွင်းလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ပါတယ်2015ခုနှစ်ကနေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးနောက်လက်ရှိကျင်းပတဲ့21ရာစုပင်လုံတတိယအစည်းအဝေးအပါအဝင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ၄ချိန်ကျင်းပခဲ့ပြီးဖြစ်ပါတယ်။ဒီညီလာခံ၄ချိန်မှာနောက်ဆုံး2ချိန်မှသာနိုင်ငံရေးဆွေးနွေးမှုတွေကိုအဓိကလှုပ်ဆောင်နိုင်ခဲ့ကြောင်း UPDJC အတွင်းရေးမှုတွေကအတိအမှတ်ပြုပြောဆိုပါတယ်။လက်ရှိ21ရာစုပင်လုံတတိယအစည်းအဝေးဖြစ်တဲ့၄ချိန်မြောက်ညီလာခံဟာနိုင်ငံရေးပြည်ထနာတွေကိုပူပေါင်းဖြေရှာတဲ့အဆင့်ကိုရောက်ရှိလာပြီလို့ဦးစော်ထေးကပြောပါတယ
်။အခုချိန်ဒီမှာပြဿနာတွေဘာတွေဘာတွေရှိဆိုအကုန်လုံးကအသိမှတ်ပြုကျွန်တော်တို့ပြဿနာတွေဖြေရှင်းတဲ့အခါမှာဘယ်လိုပြဿနာတွေရှိနေလဲဆိုတာကိုအသိမှတ်ပြုလို့မှာဆိုအခုအသိမှတ်ပြုတာကျော်သွားပြီ။ကျော်သွားပြီတော့ဒီပြဿနာတွေဘယ်လိုရှင်းမလဲဆိုတော့နီးလန်းရှာတဲ့အခါမှာပူပေါင်းရှာတဲ့အဆင့်ကိုရောက်သွားတယ်။အခုကကိုရင်ကလေးကရှိခဲ့တဲ့ပြဿနာတွေပြည်လေတော့အောင်ဘယ်နည်းလမ်းနဲ့ချင်းကံမလဲဆိုတော့နည်းလမ်းရှာတဲ့အဆင့်ကိုအကုန်လုံးကအဲ့ဟာဥတည်ပြီးလုပ်နေတာသို့တော်သူနည်းလမ်းကိုနည်းလမ်းတော့နည်းနည်းလေးအငင်းတော့ပွားနေတယ်ဒါပေမဲ့တစ်ချိန်မှာတော့ကျွန်တော်တို့ကဒါသူကြီးရဲ့အချက်ဖြစ်အောင်အခုကဘာဖြစ်လဲဆိုတော့တဖြည်းဖြည်းနဲ့ဒီ process ပုံမှာ NCA ရဖြစ်ပေါ်လာတဲ့နိုင်ငံဆိုတဲ့ဘက်လမ်းကြောင်းကိုအကုန်လုံးကတံပိုးထားတယ်တမိုင်းတောင်းတစ်ချောင်းပမာဆုံးဖြစ်လာတဲ့အခွင့်အရေးပါဒီအခွင့်အရေးကိုတံပိုးထားတယ်တံပိုးထားပြီးတော့ကိုကောင်းအောင်ကိုစင်ပြအောင်နည်းလမ်းရှာပွေတဲ့
အခြား UPDJC အတွင်းမှုတူဦးဖြစ်တဲ့ဒေါက်တာစလိုင်းလှံပုံစခေါင်းကလည်းလက်ရှိကျင်းပလာခဲ့တဲ့ညီလာခံတွေအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်။ဘီတွင်းရှိသမိုင်းပေါ်မှာကြည့်မယ်ဆိုရင်အခုကျွန်တော်တို့လှုပ်လာတဲ့ဟာ2005ကနေစပြီးတော့ဝင်ချဲရွှေနေတာဖြစ်တယ်။ဒီကာလကြာမှာကျွန်တော်တို့နေနေအချင်းချင်းတွေ့ဆုံနိုင်တယ်။အချင်းချင်းအတူတကွစကားပြောနိုင်တယ်။အချင်းချင်းညှိနှိုင်းနိုင်တယ်။ပြဿနာကိုအတူတကွမဖြေရှင်းနိုင်သေးဘူးเนาะတော့တော့ပြဿနာကိုအတူတကွဖော်ထုတ်တယ်ဆိုတာကအင်မတန်မှကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ကျွန်တော်ပြောချင်တယ်အစကကျွန်တော်တို့ကဒီပြဿနာဒလုတ်ကြီးသေးတယ်ဆိုပြီးတော့မထင်ခဲ့တဲ့ဟာတွေကင်တွေကြီးလိုက်တာတော့ပေါ်လာတယ်ဖတ်ရတဲ့ဒီဟာတွေကကျွန်တော်တို့ဒီပေါင်းကစီတမိုင်းစီနဲ့ကြည့်မယ်ဆိုရင်ကျွန်တော်တို့အောင်မြင်မှုကအင်မတန်မှကြီးမားတယ်လို့ကျွန်တော်ပြောချင်တယ်
ဒင်ညီလာခံမှာတော့ NCA ကိုလက်မှတ်မြေထိုးသေးတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့9ဖွဲ့ကလာရောက်ခဲ့တယ်လို့အခြားလက်မှတ်မထိုးသေးတဲ့ထိုင်းမြန်မာနယ်စပ်က KNY မျိုးသားတိုးတက်ရေးပါတီ KNPP နဲ့အိန္ဒိယမြန်မာနယ်စပ်က NSCNK ခေါ်နာဂလက်နက်ကိုင်အဖွဲ့တွေကလည်းလေးလာသူဖြစ်ပါဝင်တယောက်ခဲ့ပါတယ်အဓိကအားဖြင့်တိုက်ပွဲတွေမြတ်ဆိုင်နိုင်သေးတဲ့မြောက်ပိုင်းအဖွဲ့ဝင်တချို့နဲ့NCA လက်မှတ်ရေးထိုးရေးကိစ္စတွေကိုဆွေးနွေးနိုင်ခဲ့တာမကြာခင်ဆွေးနွေးဖို့သဘောတူညီခဲ့တာတွေဟာလည်းတိုးတက်မှုအဖြစ်သုံးသပ်ပါတယ်အချို့သုံးသပ်သူတွေကတော့21ရာစုပင်လုံတတိယအစည်းအဝေးမှာနိုင်ငံရေးကဏ္ဍအတွက်ခွဲမထွက်ရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးတွေထည့်သွင်းမဆွေးနွေးနိုင်တာကဏ္ဍကြီး9ရပ်အနက်ကလုံခြုံရေးကဏ္ဍကိုထည့်သွင်းမဆွေးနွေးနိုင်တာနဲ့ညီလာခံကိုအချိန်မှန်မကျင်းပနိုင်တာတွေအပေါ်မှာဝေဖန်တာတွေလည်းရှိနေပါတယ်